ရှမ်းပြည်ရှိပိုင်းတချိလေးမြို့နယ်တဲ့ကြားဖြောင်းလို့ခေါ်တဲ့ငွေလင်ကိုင်းတွေကိုနှိမ့်နှင်းဖမ်းဆီးမှုတွေဇက်တိုက်ဆောင်နေတယ်လို့သိရပါတယ်။တရုတ်မြောက်ပိုင်းမှာအွန်လိုင်းငွေလင်ကိုင်းတွေကိုနှိမ့်နှင်းမှုအရှိန်မြင့်လာတဲ့ကြောင့်ဒီဂျာဆွတ်ကိုင်းတွေဟာရှမ်းပြည်အရှိဘက်ကိုရွှေ့ပြောင်းလာကြတာဖြစ်တယ်လို့ဒေသခံတွေကယူဆပါတယ်။ဒီကြောင့်သတင်းပေးပို့ထားတာကိုနားလည်ပြောပြသွားမှာဖြစ်ပါတယ
်။တချိလေးမြို့ဝန်သားကအဝပြင်းမှဆက်ဆံရေးရုံးဆိုင်ရာအနီးပတ်ဝန်းကျင်မှာရှိတဲ့အွန်လိုင်းငွေလင်ကိုင်းတွေကိုဒီရက်ပိုင်းထဲမှာဆက်တိုက်ဖမ်းဆီးနေပြီးဒီလိုဖန်ဆီးတာမှာတရုတ်ရဲတွေကိုယ်တိုင်ဝင်ရောက်ဖန်ဆီးနေကြောင်းဒေသခံအနီးပတ်ဝန်းကျင်မှနေထိုင်တဲ့တာချီလိတ်ဒေသခံတို့က POA ကိုပြောပါတယ်
။ဒီကတော့စဉ်ထန်နေဒီမှာဖန်နာလူ60ကောင်ရှိရလာဖန်သွားပြီးသူစီရောက်လာဖန်နာတို့ပြောနေတယ်ဆိုတော့ကြောင်ဒီကတော့ဒီမှာဒီအညာပြည်နေတာတော့အခါစီးအကျော်အဲ့မှာအခါစီးတော့ဝန်ကြီးကနာအိဆိုင်အိမ်နာလို့ပြောတယ်သူဝါရီရလေးကြောင့်အခုအတူတူမောင်းတုံရဲ့လို့ပြောတာလေသူပြောတယ်
တရုတ်ရဲတွေကိုယ်တိုင်ဝင်ရောက်ဖမ်းဆီးတယ်ဆိုတော့ဒေသခံတွေရဲ့ပြောဆိုချက်နဲ့ပတ်သက်လို့ FOA ကတော့တိကျအတိမပြုံနိုင်သေးပါဘူး။ရှမ်းပြည်မြောက်ပိုင်းကမြို့နယ်တွေမှာအွန်လိုင်းရာဇဝတ်လုပ်ငန်းတွေဆက်တိုက်နေနေတဲ့အတွက်ဒီလုပ်ငန်းတွေဟာရှမ်းပြည်အရှေ့ပိုင်းတချီလေးမြို့နယ်ကိုဆင်းလာတာဖြစ်ကြောင်းဒေသခံတို့က FOA ကိုပြောပါတယ်။တချီလေးတချို့နေရာတွေမှာဆိုရင်တရုတ်လူမျိုးတွေအုပ်စုလိုက်အများအပြားငားရမ်းနေထိုင်ကြတယ်လို့လည်းသူကပြောပါတယ
်။
တရုတ်ရဲတွေဝင်ရောက်ဖမ်းဆီးတဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တာချီလိတ်ကစစ်ကောင်စီတာဝန်ရှိသူတွေဘက်ကို POA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တရားစပလုံငန်းကျူးလွန်သူတွေကိုဖမ်းဆီးပြီးတော့မြန်မာစစ်ကောင်စီဘက်ကတရုတ်နိုင်ငံစီကိုလွှဲပြောင်းမှုတွေတော့ရှိနေပါတယ်။တရုတ်အစိုးရဟာကြားဖြန်လုပ်ငန်းနဲ့ဆက်ဆက်သူတွေကိုမြန်မာစစ်ကောင်စီကလွှဲပြောင်းလက်ခံနေတယ်လို့တစ်ဖက်မှာလည်းဒီလုပ်ငန်းတွေကရရှိထားတဲ့ငွေကြေးကိုလည်းစစ်ကောင်စီဘက်ကတောင်းခံနေကြောင်းပြည်တွင်းသတင်းတချို့ကရေးသားပါတယ်။ဒီကိစ္စနာပတ်သက်ပြီးတရုတ်အစိုးရသတင်းတွေမှာတော့အတိအလင်းရေးသားထားတာတော့မတွေ့ရသေးပါဘူး။